ရှင်းရှင်းသော well နဲ့ဘလူးကြီး၏ပုံမြင်တယံရောခါကစိမ့်ဆူလှပပြီးကောင်းမွန်တဲ့ရွာသားတွေနေထိုင်နေရွာလေးတူပါရှိပါလေ။အဲ့ဒီရွာကလေးမှာ well လို့ခေါ်တဲ့ချုံနဲ့တာရှိသေးတဲ့ကောင်လေးတယောက်ရှိပါလေ။သူကထက်မြက်တယ်တွက်လက်တယ်ပြီးတော့သူနဲ့တတူရွယ်သူတငယ်ချင်းတွေအပေါ်မှာလည်းကျင်နာတတ်ပါလေ။သူမိဘတွေနဲ့ဆရာမတွေကသူ့ရဲ့အမှုအကျင့်နဲ့ထမ်းမြတ်မှုတွေအတွက်အမြဲတစေဂုဏ်ယူနေတတ်ပါတယ်။ Well မှာ Jet ဆိုတဲ့ချစ်ဆုံးတငယ်ချင်းတယောက်ရှိပါတယ်။ Well နဲ့ Jet တို့ရဲ့ချစ်ခင်ရင်းနှီးမှုကိုသူတို့ရဲ့မိဘတွေကအမြဲအတိအမှတ်ပြုကြပါတယ်။သူတို့နှစ်ဦးဟာเจ้าကိုအတူတူသွားပြီးအတူတူပြန်ကြပါတယ်။အဲ့ဒီနေ့ဟာလဲခါတိုင်းလိုပဲ Well နဲ့ Jet ကเจ้าကပြန်လာနေချိန်ပေါ့။သူတို့နှစ်ဦးဟာဂျက်ရဲ့အိမ်ကိုရောက်ရှိသွားပြီးနောက် Well ကပြောတယ
်ဂျက်ရေတက်တာမနှက်ပြန်တွေ့မယ်နော
် Well ဟာသူနှစ်သက်တဲ့တခြင်းလေးကိုညှိဆိုပြီးအိမ်ကိုဆက်လက်လမ်းလျှောက်ပြန်လာပါတယ်အပြန်လမ်းမှာ Well ဟာခြုံပုတ်တွေကြားထဲမှာတောက်ပနေတဲ့အရာတစ်ခုကိုမြင်တွေ့လိုက်ရပါတယ် Well ကစိတ်လုံရှားသွားပြီးတော့အဲ့ဒီတောက်ပတဲ့အရာကိုကောက်ယူလိုက်ပါတယ်အဲ့ဒါကတော့အိုဟောင်းနေတဲ့မီးအိမ်လေးတစ်ခုပါWell ကအဲ့မီးအိမ်လေးကိုအိမ်သို့ယူဆောင်သွားခြင်းပါလေ။အဲဒါကြောင့်မီးအိမ်လေးနဲ့အတူအိမ်ပြန်လန်းကိုရှောက်သွားပြီးသူ့ရဲ့ခုံလေးမှာမီးအိမ်လေးကိုတင်ထားလိုက်ပါတယ်။နေ့စဉ်လူရိုးလှုပ်စဉ်အတိုင်းပဲ Well ဟာသူ့ရဲ့အိမ်စာတွေကိုစောလျင်စွာပြီးဆုံးအောင်လုပ်ရတာကိုနှစ်သက်သဘောကျပါလေ။သူဟာသူ့ရဲ့အိမ်စာတွေကိုစောစောပြီးအောင်လုပ်ပြီးတဲ့နောက်မီးအိမ်အကြောင်းကိုလုံးလုံးလျက်လျက်မိသွားပါတော့လေ။သူကသူ့စာအုပ်ကိုပိတ်လိုက်ပြီးလက်ထွက်ခံနေမှာပဲမီးအိမ်လေးကတောက်ပလာပြီး Well ရဲ့အာယုံကိုဖမ်းဆားလိုက်ပါတယ် Well ဟာမီးအိမ်လေးနာကိုရောက်ရှိလာပြီးမီးအိမ်လေးကိုဗတ်ပေါင်းစုံကနေကြီးရှုလေးလာလိုက်ပါတယ်မီးအိမ်ကိုကြီးရှုလေးလာနေရုံမှာပဲဘေးနံရံသားတွေကိုပုတ်တိုက်မိသလိုဖြစ်သွားပြီးတော့မီးအိမ်ထဲကနေပြီးတော့လူခန္ဓာကိုအပြာယုံကထွက်ပေါ်လာပါတယ် Well ဟာထူးဆန်းတဲ့အရာတစ်ခုမိအိမ်ထဲကထွက်လာတာကိုကြည့်ပြီးအံအားသင့်တုန်လှုပ်သွားပါတယ်။ Well ဟာတုန်လှုပ်နေစေဖြစ်ပြီးတော့ထွက်လာတဲ့အရာကိုသေချာကြည့်ရှုနေမိပါတယ်။တစ်ဖက်မှာတော့ထူးဆန်းတဲ့ကိုခန္ဓာကြီးက Well ကိုတွေ့မြင်ရတာနှစ်သက်ပြီးတော့ပျော်ရွှင်နေဟန်ပေါ်ပါတယ်
။မင်္ဂလာပါ။ကျွန်တော်ကမိအိမ်ဆောင်ဘလူပါ။ဒီမိအိမ်ကနေလုံမြောက်အောင်ကူညီပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
မီးအိမ်ဆောင်ဘလူးရဲ့ရင်းနှီးပြူငါပြီးနှွေးထွေးတဲ့နှုတ်ဆက်စကားတွေကိုကြားလိုက်ရတဲ့အတွက် Well ကအခန်းထဲမှာစိတ်သက်သာရသွားပါတယ်။ဒါပေမဲ့သူကဘသူဆိုတာလဲကို Well ကဆက်ဆုချင်နေပါတယ်။မင်္ဂလာပါမီးခွက်ဆောင်ဘလူး။တင်ကဘသူလဲ။ဘာဖြစ်လို့မီးခွက်ထဲမှာရှိနေရတာလဲ။မီးခွက်ဆောင်ဘလူးကြီးကသစ္စာရှိဟန်ပေါ်ပြီးတော့ဖြေချလိုက်ပါတယ
်။ကျွန်တော်ကဒီမီးအိမ်ထဲမှာနေပါတယ်ဒါကကျွန်တော်ရဲ့အိမ်ပါဒါပေမဲ့ဒီမီးခွက်ထဲကနေထွက်လာဖို့တစုံတစ်ယောက်ကမီးအိမ်ကိုပုတ်တိုက်ပြီးတော့ခေါ်ထုတ်ဖို့လိုအပ်ပါတယ်နေပောင်းများစွာကြာအောင်ကျွန်တော်ကိုဘယ်သူမှခေါ်ထုတ်ခြင်းမရှိတာကြောင့်ကျွန်တော်ဟာဒီမီးခွက်ထဲမှာပိတ်မိနေပါတယ်ဒါပေမဲ့အခုတော့သင်ကကျွန်တော်ကိုမီးခွက်ထဲကနေခေါ်ထုတ်ပြီးတော့လွတ်လပ်ခွင့်ပေးလိုက်တာပါပဲကျွန်တော်ဟာသင်ပေါ်မှာသစ္စာရှိပြီးတော့တည်ရင်တငယ်ချင်းအဖြစ်ထာဝရတရှိနေမှာပါကျွန်တော်မှာပါဝါတွေရှိပြီးတော့တဲ့တောင်းဆိုသမ ्या အရာတိုင်းကိုပေးစွမ်းနိုင်စွမ်းရှိပါလေ
Well ဟာမိခွက်ဆောင်ဘလူးပြောတာကိုနားထောင်ပြီးအလွန်စိတ်လှုပ်ရှားသွားတယ
်တကယ်လားကျွန်တော်တောင်းဆိုသမ ्या ကိုသင်ပေးမှာလ
ားတကယ်ပေါ့အ
င်းဒါဆိုရင်ကျွန်တော်ဆော့ကစားဖို့ဘလုံးတလုံးလိုအပ်တယ်ကျွန်တော်ကိုဘလုံးတလုံးဖန်ဆင်းပေးနိုင်မလား
အိုးရလားပေါ့ဘာလို့မဖြစ်နိုင်ရမှာလဲ
မီးခွက်ဆောင်ဘလူးကလက်ဖြောက်တီးလိုက်တဲ့အခါမှာဘလူးကြီးရဲ့လက်ပေါ်မှာဘောလုံးတစ်လုံးပေါ်ထွက်လာပါတယ်။သူဟာ Well ကိုဘောလုံးပေးလိုက်ပြီးတော့တခြားဘာများလိုအပ်ပါသေးတယ်လို့မေးလိုက်ပါတယ်။အဲ့ဒီအချိန်မှာ Well က
တင်ပြောခဲ့တယ်နော်။တင်ကကျွန်တော်ရဲ့တငယ်ချင်းဖြစ်နေပြီလို့။ဒါဆိုရင်ဘောလုံးတူတူကစားကြရအောင်လေ
။ဟုတ်ဘောလုံးကန်ကြရအောင
် Well နဲ့မီးခွက်ဆောင်ဘလူးဟာ
တရက်ထက်တရက်တရက်ထက်တရက်ပိုပြီးရင်းနှီးလာကြပြီးတော့အချစ်ဆုံးတငယ်ချင်းတွေဖြစ်သွားကြပါလေ။နေ့ရက်ဒီကြာသွားပြီးတဲ့နောက်တရက်မှာတော့ဝါကသူ့တငယ်ချင်းတွေစီကနေတဆင့်ရွာထဲကနေသူ့ရဲ့တငယ်ချင်းတွေအားလုံးပျောက်ဆုံးသွားတယ်ဆိုတဲ့သတင်းတစ်ခုကြားခဲ့ရတယ်။ဝါဟာသူ့တငယ်ချင်းတွေနဲ့အတူရွာသားတွေစီကိုစကားပြောဖို့အပြေးအလွှားသွားခဲ့တယ်။ဒီဖြစ်ရကလုံခဲ့တဲ့တပတ်ထဲကစတင်နေတယ်လို့ဂျွာသားတွေကသိပေးပြီးတပတ်အတွင်းမှာပဲကလေးတွေအများကြီးပျောက်သွားတာကြောင့်အဲ့ကလေးတွေကိုဘယ်လိုရှာဖွေရမလဲဆိုတာစဉ်းစားပြီးစိတ်ပူပန်နေတဲ့ပုံပေါ်ပါတယ်။ဝဲကစိတ်ပူပန်စွာနဲ့ပဲသူ့အခန်းထဲကိုပြေးဝင်သွားပါတယ်။သူဟာမိဝတ်ဆောင်ဘလူးကိုခေါ်ထုတ်လိုက်ပြီးအကျိုးအကြောင်းကိုပြောပြကအကူအညီတောင်းခံပါတော့တယ်။မိဝတ်ဆောင်ဘလူးကသူ့ရဲ့တကူနဲ့ပျောက်ဆုံးသွားတဲ့ကလေးတွေရဲ့တည်နေရာကိုရှာဖွေလိုက်ပြီးဝဲနဲ့သူ့ရဲ့တငယ်ချင်းတွေကိုအဲ့ဒီနေရာမှာကလေးတွေတကယ်ရှိရဲ့လားဆိုတာကိုသွားရောက်ကြည့်ရှုဖို့တောင်းဆိုလိုက်ပါတယ်။ဝဲနဲ့သူ့ရဲ့တငယ်ချင်းတွေကမိခွတ်ဆောင်ဘလူးပြောတဲ့နေရာကိုသွားဖို့ပြင်ဆင်มาတော့တယ်။အဲ့ဒီနေရာကရွာနီးနားကဂူတကူဖြစ်ပြီးအဝေးကြီးမှန်များကိုအုံပြူပြီးကြည့်ရှုတဲ့အခါမှာသူ့တငယ်ချင်းတွေကိုမြင်လိုက်ရပါတယ်။ဝဲကရွာပြန်ရောက်လာပြီးသူ့တငယ်ချင်းတွေကိုတွေ့မြင်ရတဲ့တည်နေရာကိုရွာသားတွေကိုပြောပြလိုက်ပါရွာသားတွေကအလွန်စိတ်ဆိုးသွားကြပြီးတွေ့မြင်ရာကိုကင်ပြီးတော့ဂူစီကိုခြစ်တက်သွားပါတယ်။ကလေးတွေကိုဂူထဲမှာအကျဉ်းချထားတာကတော့ဆုံးမတကောင်ပဲဖြစ်ပါတယ်။စိတ်ဆိုးနေတဲ့ရွာသားတွေကစိုးသွမ်းတဲ့ဆုံးမကိုသူမရဲ့ရက်ဆက်ကြမ်းကြုတ်တဲ့လူရဲ့အတွက်ထိတ်တိုက်ရင်ဆိုင်လိုက်ကြပါတယ်။ဆုံးမကြီးကရွာသားတွေကိုကြောက်ရွံ့ပြီးရွာကနေထွက်ပြေးရှောင်တိမ်သွားပါတော့တယ်။ကလေးတွေဟာသူတို့ရဲ့မိဘတွေကိုပြေးဖက်ပြီးအားလုံးကရွာထဲကိုလမ်းလျှောက်ပြန်ကြပါလေ။ဒီအောင်မြင်မှုရဲ့အဆုံးသတ်မှာတော့ Well နဲ့မိခွတ်ဆောင်ဘလူးကတူးကိုတူးဖတ်ထားကြပါလေ
။ငါကလေးသုံးကောင်ပုံပြေ။တញ្ញံရောခါကရေကန်းပြပြရဲ့နက်ဆိုင်နေနေမှာလှပတဲ့ငါးလေးတွေအများကြီးနေထိုင်ကြပါလေ။ငါးလေးတွေကအတူတူနေရတာကိုပျော်ရွှင်ကြပါတယ်သူတို့ကဥက္ကနန်းနဲ့အတူတူဗောလီဘောကစားကြပြီးပင်လယ်ခွမျိုးစုံနဲ့တန်နာကြောက်တန်းတွေချာမှာတူတူပုံနဲ့ကစားကြတယ်အဲ့ဒီငါးကလေးတွေချားထဲမှာမာလင်ဂါဘီနဲ့ဖင်းဆိုတဲ့ငါးလေးသုံးကောင်ရှိတယ်သူတို့ကမကြာခဏဆိုသလိုရင်ပြေပေါ်ကိုခုံပြီးတော့ရေထဲမှာဆော့ကစားကြတယ်တနေ့မှာတော့တငါသေးတွေဟာရေကန်ကိုလာရောက်လိလာတာကိုငါးကလေးသုံးကောင်ကတွေ့လိုက်ပါလေတငါသေးတွေဟာရေကန်ထဲမှာငါးတွေရှိမရှိလာရောက်လိလာတာဖြစ်ပါတယ်ငါးတွေအပြည့်ပျော်မြူးနေတဲ့ရေကန်ကိုတွေ့လိုက်ရတဲ့အခါမှာတငါသေးတွေဟာအရင်စိတ်လိုရှားသွားပြီးတော့ငါးလေးတွေကိုဖမ်းညင်နေကြပါလေတငါသေးတဦးကပြောလိုက်တယ
်ဒီမှာငါးတွေဘလောက်များသလဲကြီးကြပါဦးအဲ့ဒီငါအကြီးကြီးတွေကိုကြည့်ကြပါဦ
းအချားတငါတွေတွေကဒီရေကန်ကိုတစ်ခါမှမမြင်ဘူးကြောင့်လည်းနောက်တနေ့နဲ့နဲ့မှပြန်လာပြီးတော့ငါးတွေအားလုံးကိုဖမ်းရမယ်လို့ပြောလိုက်ပါလေငါးကလေးသုံးကောင်ကသူတို့ပြောနေတာကိုကြားလိုက်ပါလေတငါတွေတွေကသဘောတူလိုက်ကြပြီးတော့ရှေ့ဆက်သွားကြလေငါးကလေးသုံးကောင်ကရေကန်ရဲ့အလဲကိုလင်းမြန်စွာကူးခတ်သွားကြပြီးတော့သတင်းဖြန့်ဝေပေးဖို့အတွက်တခြားငါးလေးတွေကိုခေါ်ဆိုကြပါလေပထမငါးလေးဖြစ်တဲ့မာလင်ကပညာရှိဆုံးငါးလေးဖြစ်ပါတယ်သူကငါးတွေအားလုံးကိုတငါသေးတွေဟာငါးတွေအများကြီးမြင်တွေ့လိုက်ရလို့ဘလောက်စိတ်လိုရှားကြောင်းပြီးတော့နောက်တနေ့နဲ့နဲ့မှငါးတွေအားလုံးကိုဖမ်းမှုပြန်လာမယ်ဆိုတဲ့အကြောင်းကိုပြောပြလိုက်ပါတယ
်တင်းတို့အားလုံးအသက်ရှင်နေကြပါသလားဒါမှမဟုတ်အဖမ်းခံနေကြပါသလား
အချားငါးတွေအားလုံးက
ငါတို့အသက်ရှင်နေကြပါလေ
အလိုကြွေးကြော်လိုက်ပါလေမာလင်ဟာမနှက်ဖြန်နဲ့နဲ့မှာအားလုံးထွက်ခွာသွားပြီးလုံကြုံတဲ့ရေကန်စီကိုထွက်ပြေးလွမြောက်ကြဖို့ပြောလိုက်ပါလေဒုတိယငါးလေးဖြစ်တဲ့ဂါဘီကလည်းအတွေးအတူတူပဲမို့သူ့ရဲ့တငယ်ချင်းနောက်ကိုလိုက်ပါဖို့ဆုံးဖြတ်လိုက်ပါလေဒါပေမဲ့တတိယငါးလေးဖြစ်တဲ့ဖင်းကတော့သူ့နဲ့သဘောမတူပါဘူးငါးတွေအားလုံးဟာသူရဲဘောကြောင့်အပြုအမူလုပ်နေကြတယ်လို့ပြောပြီးသူကရင်မောနေပါလေ
ရေကန်ကငါတို့ရဲ့အိမ်ပဲဘာဖြစ်လို့ငါတို့ထွက်ပြေးရမှာလဲ
အဲ့လိုသူကပြောလိုက်ပါတယ်ဖင်းကအားလုံးကိုအလန့်တကြားမဖြစ်ဖို့ပြောဆိုလိုက်ပြီးတင်္ဂါသေးတွေကပြန်လာမှာတော့မဟုတ်တော့ဘူးလို့ပြောလိုက်ပါတယ်ငါးတွေဟာအုပ်စုတွေကွဲကုန်ကြပါတယ်တချို့ငါးတွေကမာလေနဲ့ဂါဘီကိုသဘောတူလိုက်နာနေတဲ့အချိန်မှာတချို့ငါးတွေကတော့ဖင်းကိုသဘောတူလိုက်နာပါတယ်နောက်တနည်းနဲ့အစိုးကြီးမှာတော့တင်္ဂါသေးတွေဟာရေကန်စီကိုပိုက်ကွန်တွေတည်ယူလာကြပါတော့တယ်သူတို့တွေဟာငါးတွေအကုန်လုံးမလွတ်မြောက်နိုင်ခင်မှာပိုက်ကွန်တွေကိုပြစ်လိုက်ပြီးမာလေနဲ့ဂါဘီအပါအဝင်တခြားငါးတွေအမြောက်အများအဖမ်းခံကြရပါတော့တယ်ဖင်းကအဲ့ဒီဖြစ်ပျက်ကိုမြင်တွေ့လိုက်ပြီးကြံတဲ့ငါးတွေစီကိုအပြေးအလွှာကူးခတ်သွားပါတော့တယ်ဖင်းမှာအကြံတစ်ခုရှိနေပြီးသူကအားလုံးကိုစိတ်မပူဘူးပြောဆိုလိုက်ပါတယ်သူကတင်္ဂါသေးတွေရဲ့ပိုက်ကွန်တွေကငါးတွေအားလုံးကိုကဲတင်မယ်လို့ပြောဆိုလိုက်ပါတယ်ငါးတွေအားလုံးကပိုက်ကွန်ကိုဝမ်းရံလိုက်ပြီးကျိုးတွေကိုသူတို့ရဲ့သွားတွေချာမှမြဲမြံစွာကိုက်ထားကြပါတယ်သူတို့ဟာအားကိုတုံးပြီးပိုက်ကွန်ကိုပြက်အောင်စတင်ဆွဲကြပါတော့တယ်မကြခင်မှာပဲဖြောင်းဆိုပိုက်ကွန်ပြတ်ထွက်သွားပြီးတင်္ဂါသေးတွေနောက်ပြန်လန်ကျသွားပါတယ်ငါးတွေအားလုံးရေကန်ထဲကိုဖျို့ပြဲပြန်ကျလာကြပြီးနောက်ဆုံးမှလွတ်လပ်သွားကြပါတယ်သူတို့ဟာပိုက်ကွန်ထဲကနေပျော်ရွှင်စွာကူးခတ်ထွက်လာကြပြီးတော့နောက်ဆုံးမှတော့ဘာလဲဂါဘီနဲ့ဖင်းတို့ကလုံးကြုံစွာပြန်လဲအတူတကွနေထိုင်သွားကြပါတော့တယ်